Indonesia နိုင်ငံမှာကာလကြာရှည်အုပ်ချုပ်လာတဲ့အာဏာရှင်ဆိုရတို့အစိုးရပြုတ်ကျသွားခဲ့ပြီးတဲ့နောက်ဒီမိုကရေစီနိုင်ငံထူထောင်ခဲ့သူသမရဟောင်း BJ Habibin ဟာဗုဒ္ဓဘူးနေကကွယ်လွန်သွားပြီလို့သူ့မိသားစုဝင်တွေနဲ့အစိုးရရရှိတွေကပြောပါတယ်။နှလုံးရောဂါခံစားနေရတဲ့ Habibin ဟာဂျကာတာစစ်ဆေးရုံမှာကွယ်လွန်သွားတာပါ။ Habibin ကွယ်လွန်ချောင်းနိုင်ငံတော်ကိုအသိပေးတဲ့ရုပ်သံမဲခွန်းမှာလက်ရှိသမရဂျိုကိုဝီဒိုတို့က Habibin ဟာကမ္ဘာအဆင့်မီသိပ္ပံပညာရှင်နိုင်ငံကြီးသမားတစ်ယောက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့နီးပညာဖခင်ကြီးလို့တင်စားခေါ်ဆိုခဲ့ပါတယ်။ Habibin ကို1936ဂျွန်လမှာအင်ဒိုနီးရှားတောင်ပိုင်းဆူလဝါစီကမြို့ငယ်လေးတစ်ခုမှာမွေးဖွားတာပါ။သူကဂျာမနီနဲ့နိုင်သလန်စ်နိုင်ငံတွေမှာလေကြောင်းနဲ့အာကာသဆိုင်ရာအင်ဂျင်နီယာဘာသာရပ်ကိုစီးပူပြီး1982တွင်အတွင်းမှာအင်ဒိုနီးရှားကိုပြန်လာခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုဆက်မှုနိုင်ငံဖြစ်ထူထောင်ရမှာအကူအညီပေးဖို့ဆူဟာတိုကသူ့ကိုပန်ကြားခဲ့တဲ့နောက်သူဟာနိုင်ငံပိုင်လေကြောင်းကုမ္ပဏီအကြီးအကဲဖြစ်တာဝန်ယူခဲ့တယ်လို့နောက်ပိုင်းမှာသူ့တည်ထောင်တဲ့နည်းပညာဝန်ကြီးဖြစ်တဲ့အနှစ်20တာဝန်ထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တဲ့ဆူဟာတိုလူမှုအုံကြမှုကြောင့်နှုတ်ထွက်သွားခဲ့ရပြီးနှစ်လကြာ1998ခုနှစ်မှာအဲ့ဒီချိန်ကဒုသမရအဖြစ်တာဝန်ထမ်းဆောင်နေတဲ့ Habibin ဟာအင်ဒိုနီးရှားနိုင်ငံရဲ့တတိယမြောက်သမရအဖြစ်နဲ့ကျန်းသက်စွာကျင်းဆိုခဲ့ပါတယ်။သူဟာကမ္ဘာမွတ်စလင်ဥယျာဉ်အများဆုံးဖြစ်တဲ့အင်ဒိုနီးရှားကိုဒီမိုကရေစီနိုင်ငံဖြစ်လာအောင်လုပ်ခဲ့တယ်လို့ဆယ်စုနှစ်ပေါင်းများစွာအဂတိလိုက်စားမှုတွေနဲ့စီးပွားရေးကတ်ဆိုင်နေတဲ့အချိန်မှာစီးပွားရေးတည်ငြိမ်အောင်လှုပ်ဆောင်ပေးခဲ့သူလည်းဖြစ်ပါတယ်။1999မှာအင်ဒိုနီးရှားလက်အောက်ခံအရှေ့တီမောနိုင်ငံလွတ်လပ်ရေးလိုချင်တဲ့ဆန္ဒရှိမရှိလူမှုဆန္ဒခံယူပွဲကျင်းပပေးမယ်လို့သူကကြေညာလိုက်ပြီးနောက်တစ်နှစ်မှာပဲကျင်းပပေးတဲ့ဆန္ဒခံယူပွဲကနေသူတို့ရဲ့ဆန္ဒအတိုင်းအရှေ့တီမောကိုလွတ်လပ်ရေးပေးခဲ့တာပါ18လအကြာကြောင်တမရတာဝန်ထမ်းဆောင်ခဲ့ပြီးသူဟာ1999မှာကျင်းပတဲ့တမရရွေးကောက်ပွဲမှာဝင်မပြိုင်တော့တဲ့အတွက်အဗ်ဒူရာမန်ဝါဟစ်ကတမရဖြစ်လာတာပါသူကွယ်လွန်ချိန်မှာသား2ယောက်ကြံရိုက်ခဲ့ပါတယ်